ရခိုင်ပြည်နယ်အကြက်တဲကနိုင်ငံတကာအဆင့်ဖြည့်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်ကြောင်းနဲ့ပြည်ပကဂျာဝင်ဖြည့်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အရေးအားမြန်မာနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြည့်ရှင်းရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံမှာဆိုးရတဲ့လူခွေရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မဲ့အဖွဲ့တစ်ခုဖွဲ့စည်းရေးမနေ့တုန်းကကုလသမဂ္ဂလူခွေရေးကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောလိုက်တာပါမြန်မာနိုင်ငံဟာလူခွေရေးချုပ်ဖောက်မှုတွေဟာလူမျိုးနွယ်တစ်ဖက်မှုထိကျူးလွန်လာရောက်သလားဆိုတာကိုပါလေ့လာဆန်းစစ်ဖို့တာဝန်ပေးမဲ့အဖွဲ့တစ်ခုဖွဲ့စည်းရေးအတွက်အဖွဲ့ဝင်58နိုင်ငံပါဝင်တဲ့လူခွေရေးကောင်စီမှာမနေ့ကမဲခွဲဆုံးဖြတ်ရမှာတော့နိုင်ငံပေါင်း35နိုင်ငံထောက်ခံခဲ့ပြီးတရုတ်ဖိလစ်ပိုင်နဲ့ဘူရုန်ဒီနိုင်ငံ၃နိုင်ငံကတော့ကန့်ကွက်မဲ့ပြေးကြပါတယ်မြန်မာဆိုရနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်တူဟာဆန်မာကမုတ်အလီတို့နဲ့မနေ့ကတည်ထောင်တွေ့ဆုံတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားဆွေးနွေးအဖြစ်ရှာနိုင်မှုမျှော်လင့်တဲ့အကြောင်းနဲ့ထိတွေ့ဆက်ဆံရမှာတရုတ်နိုင်ငံကအကူအညီပေးသွားဖို့ဆန္ဒရှိကြောင်းလည်းပြောဆိုခဲ့တာပါကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံကျင်းပနေတဲ့နယူးယောက်မြို့မှာအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်လည်းပါဝင်ခဲ့တဲ့တွေ့ဆုံမှုတွင်ကုလသမဂ္ဂပါဝင်နိုင်ငံကတိုင်းဝိုင်းအနေနဲ့အပြုသဘောဆောင်တဲ့အခန်းကဏ္ဍကနေပါဝင်ကူညီချဖို့တိုက်တွန်းခဲ့တဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်